အမေရိကန်နဲ့ကနေဒါဆိုတာတောင်ရှိသူတွေနောက်ဆုံးချိန်ထိအချိန်နဲ့ဆွေးနွေးကြပြီးတော့မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တည်းရရှိခဲ့ကြောင်းကြေညာလိုက်ပါတယ်။အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကတော့နှစ်ပေါင်းဆယ်လောက်တည်ထောင်ရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါ။ဒီစဉ်ကုန်သွယ်မှုပမာဏဒေါ်လာ1.3 trillion လောက်ရှိနေသဘောတူညီချက်အသစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါမက္ကဆီကိုသမ္မတပြီးရင်ပေါင်း60တွင်လက်မှတ်ရေးထိုးကြလိမ့်မယ်လို့လည်းပြောလဲရပါတယ်။သမက္ခကတော့သဘောတူညီချက်ရရှိခဲ့တဲ့ပေါ် Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီချူးစကားပြောချလိုက်ပြီးအရင်နဲ့တစ်ဆက်ချက်မှပါတဲ့အားနည်းချက်တွေကိုဖြည့်ရှင်းပြီးသုံးနိုင်ငံစလုံးတွေအကျိုးကျေးဇူးကြီးမားမဲ့စာချုပ်ဖြစ်နေတယ်ပြောဆိုခဲ့တာပါ။သမက္ခကသူနိုင်ငံရဲ့2016သမ္မတရွေးကောက်ပွဲ Master CEO စင်မှာအဓိကချက်တွေမူဟာတစ်ခုဖြစ်နက်တာကွန်ရက်စာချုပ်ကိုအကြီးကျယ်ဝေဖန်ခဲ့ဦးပါတယ်။1996ခုနှစ်မှာစတင်တက်ဝင်ခဲ့တဲ့နက်တာသဘောတူညီချက်ကြောင့်အမေရိကန်မှာအလုပ်ကံတွေလက်လွတ်ဆုံးရှုံးရတဲ့အတွက်အစိုးရဆုံးစာချုပ်တစ်ခုဖြစ်နေလဲဝေဖန်ခဲ့တာပါ။